ွယ်လွန်သွားသူတောင်အာဖရိကနိုင်ငံအသားရောင်ခွဲခြားမှုဆန့်ကျင်ရေးခေါင်းဆောင်မန်ဒဲလာဟာနိုင်ငံအကူအပြောင်းတွေမှာအဖြစ်အပျက်တွေကိုမေ့လို့တော့မရပါဘူး။ဒါပေမဲ့ခွင့်လွှတ်ပြီးရှေ့ဆက်သွားရမယ်ဆိုတဲ့အသည့်တရားကိုဖွင့်ချပေးခဲ့သူဖြစ်တယ်လို့သမိုင်းပညာရှင်ဒေါ်ဖြူဖြူကသုံးသပ်ပါတယ်။တောင်အာဖရိကသမ္မတဟောင်းမန်ဒဲလာရဲ့သမိုင်းမှာကြံရိပ်ခဲ့တဲ့အမှတ်တရတွေကိုတော့ကိုသားညုံကဒေါ်ဖြူဖြူကိုမေးမြန်းပြီးတင်ပြထားပါတယ်ရှင
်။ဒေါ်ဖြူဖြူခင်ဗျအခုဒီတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတပေါ့နော်နယ်ဆယ်မန်ဒဲလာကွယ်လွန်သွားပါတယ်ခင်ဗျာအဲ့တော့သူနဲ့ပတ်သက်လို့သမိုင်းတန်ဖို့ပေါ့သမိုင်းပညာရှင်တူအနေနဲ့ဘယ်လိုများအကဲဖြတ်မိပါလဲခင်ဗျာ
သူကနှစ်ပေါင်း28နှစ်လေသူဒီဟိုပါတယ်အသားရောင်ခွဲခြားတဲ့အဟိုကနဲ့ပတ်သက်ပြီးတော့သူတောင်အာဖရိကတိုင်းမှာသူအချင်းချခံထိတယ်ပေါ့နော်သူထောင်ကြတဲ့အခါမှာကဘာလုံးကလည်းဒါလေဒီအသားရောင်ခွဲခြားတာနဲ့ပတ်သက်ပြီးလူတွေကအကုန်လုံးဒီသူ့လက်ညှိုးရည်လည်းပြောလာတယ်နောက်အဲသူထောင်ကနေထွက်လာတဲ့အခါကျတော့သူကအရင်လိုမဟုတ်ဘူးတယောက်နဲ့တယောက်အဲ့ပြန်လဲပြီးတော့သူ့ကိုအရင်ကထောင်ချတဲ့လူတွေကိုပဲသူကခွင့်လွှတ်တယ်နော်ဒီတိုက်ပြည်အတွက်ပြန်ကောင်းဖို့အတွက်အကောင်းဆုံးဖြစ်အောင်သူတို့ပြန်လုပ်မယ်ခွင့်လွှတ်ခြင်းဆိုတဲ့ဥစ္စာနဲ့သူကထွက်လာတယ်အဲတော်တော်အော်ဘကောင်တယ်သူတွင်လုံးကတော့သူအလွန်တရာခံပြင်းပြီးတော့ဒေါသတွေထွက်ပြီးတော့ခွင့်လွှတ်ခြင်းမှာခွင့်လွှတ်မယ်သူထောင်ထဲမဝင်ဘူးနော်ဒါပေမဲ့ထောင်ထဲကထွက်လာတဲ့ခါကျအရင်တော့ကပြီးခဲ့တာလည်းပြီးခဲ့ပြီအဲ့တော့ဒါတွေကိုအလုံးဒါပြန်လဲတင့်မြက်ဖို့အတွက်အဲ့လားသူပြောတာသူက rainbow သူပြောရလေဟိုသူတိုင်းပြည်ရပေါ့နော်လူတန်းစားအဆုံရှိရမယ်ပေါ့နော် rainbow ရောင်းဆုံးဖြစ်ဖို့အတွက်သူကအဲ့လိုမျိုးလှုပ်ဆော်ခဲ့တာကိုတွေ့ရတယ်အဲ့ဒါတော်တော်ထူးဆန်းမှုကောင်း
နောက်တစ်ခုကတော့သူထောင်းထွက်ပြီးတဲ့နောက်မှာခုနကဒီ W ပြောသလိုပဲဒီအငင်းငယ်ရင်းနဲ့ပြန်လဲတင့်မြက်ရေးအတွက်လှုပ်ခဲ့သလိုပဲဒီသမရအဖြစ်အနားယူပြီးနောက်ပိုင်းမှာရောတခြားဘာတွေလှုပ်ဆောင်နိုင်ကြတွေတွေ့ရသေးလဲ
အနားယူပြီးတဲ့ခါမှာတစ်ကဘာလုံးသူတိုင်းပြည်တစ်ခုလေးတည်းမကဘူးတစ်ကဘာလုံးမှာရှိတယ်အဲ့လိုမျိုးပေါ့ညီများပေါ်ပါမစိုးညီညာမှုအတွက်ကိုသူအဲ့လားလှုပ်လာတာတွေ့ရတယ်။သူကပြောလဲဆိုတော့လူတွေကိုသူကစိတ်ရှည်ရမယ်။ပြောင်းလဲမှုတစ်ခုတည်းတစ်ခုနဲ့တစ်ခုပြောင်းလဲမှုအတွက်ကိုစိတ်ရှည်ရမယ်။ system တစ်ခုနဲ့နော်စနစ်တစ်ခုနဲ့စနစ်ကိုပြောင်းဖို့အတွက်ကတော့ညီမဆန်ဆန်လှုပ်လို့တော့မရဘူးဒါတွေကအားလုံးကလူတွေကနားလည်မှုရှိရမယ်။ဟိုစိတ်ရှည်ရမယ်ဆိုတဲ့ဥစ္စာပေါ့နော်။အဲ့ဒါမျိုးကိုသူကဟိုကလှုပ်လာတာတွေ့တယ်။နောက်လူကဘာမှသူကစစ်နဲ့ပတ်သက်ရင်လည်းသူကမကြိုက်ဘူးသူကအဲ့လိုမျိုးနော်။အထူးသဖြင့် American နိုင်ငံမှာ Bush လက်ထက်မှာတောင်းကဘာအနှံ့မှာ American သမ္မတ Bush လက်ထက်ကသူကစစ်တွေပဲတက်ခဲ့တာ။အဲ့ဒါကိုလည်းသူကစစ်နဲ့ပတ်သက်လို့သူကဆန့်ကျင်ခဲ့တယ်
။ဒီ Mr. Mandela အနေနဲ့အခုကွယ်လွန်သွားတဲ့ချိန်မှာသူ့ရဲ့ legacy ပေါ့နော်။ဒီတံမိုးထားစရာဆိုရင်ဒေါ်ဖြူဖြူဘာများတွေ့မိပါလဲ။
ကျမကတော့မြင်တာပဲ तू အဲ့လိုပဲ तू ကပြောရလေ तू ရဲ့မွေးနေ့မှာတောင်တပါအနှံ့ကနေတိုင်းပြည်ခေါင်းဆောင်တွေလာပြီမဲ့လာတယ် तू မွေးနေ့ကိုလာတဲ့ခါမှာ तू ကအဲ့ तू မွေးနေ့မှာ तू အချင်းချတဲ့ तू အချင်းတော်မှာအချင်းချတဲ့ဗတ်တယ်ဟိုဗလဲအချင်းတော်ကဝန်တန်းပေါ့နော် तू အနီးကပ်ပြီးထောင်ချတဲ့လူတွေကိုလည်း तू ကဖိတ်တယ်ဆို तू ကဆွန်လို့ကျင်တာ तू ကပြရတယ်လေလူတွေကိုလေနာကြီးနေရင်တော့တိုင်းပြည်တစ်ခုကိုကောက်အောင်လုပ်ဖို့အတွက်နာကြီးနေဘလို့လို့ရမလဲဒါသူပြတာပဲကျမတို့မြန်မာနိုင်ငံလဲဒါเนาะဒါအတူယူဖို့လိုတာပေါ့เนาะပြီးခဲ့တာလည်းပြီးပြီပေါ့တိုင်းပြည်တစ်ခုကောက်အောင်အတွက်ဒီကိုတိုင်းပြည်ကောက်ဖို့အတွက်ကိုခွင့်လွှတ်ရမယ်เนาะဒီဘက်ကလည်းဟိုဘက်ကလည်းနားလဲပြရမယ်တစ်ခုတော့ရှိတယ်လေမေးပြောက်လို့တော့မရဘူးလေဒီလိုမျိုးဖြစ်ခဲ့တဲ့ဟာပေါ့เนาะမေးပြောက်လို့တော့မရဘူးလူမဲတွေတော်တော်လေးကိုသူတို့မှာအဲ့ကောင်တော်တော်လေးလူမှုရေးအရာစီးပွားရေးအရာနိုင်ငံရေးအရာအများကိုဖိနှိပ်ခံခဲ့ရတာကိုမေးလို့တော့မေးမရဘူးဒီသမိုင်းမှာတော့ဒီအဖြစ်ကတော့ရှိမှာပဲဒါပေမဲ့ဒီ South Africa ကြီးเนาะအသက်တမန်ဖြစ်လာတဲ့ South Africa ကြီးမှာတော့တယောက်နဲ့တယောက်နာကြီးနေလို့တော့မရဘူးခွင့်လွှတ်ခြင်းနဲ့ပဲတိုင်းပြည်ကိုတည်ဆောက်ရမယ်ဆိုတာအဲ့ဒါတော့သူ့ရဲ့ legacy လို့ပဲကျွန်မထင်တာပါပဲ
ကွယ်လွန်သူတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာအကြောင်းတစ်စီတစ်ဆောင်းကိုသမိုင်းပညာရှင်ဒေါ်ဖြူဖြူကိုကိုသားညုံကမေးမြန်းတင်ပြခဲ့တာပါ